တော်ရရှင်များရှင်ကျမသင်္ကီထိုက်ပါမြန်မာနိုင်ငံမှာကိုဗစ် -19 ရောဂါဖြစ်ပွားမှုအတည်ပြုပြီးနောက်တရုတ်ဘက်ကနေဆက်အဝင်အထွက်ကိုကန့်သတ်တားမြစ်မှုကြောင့်မကြခင်မှာရာသီချိန်စတော့မဲ့တရက်သီးတင်ပို့မှုအပေါ်ထိခိုက်လာမဲ့အခြေအနေရှိနေပါသလားတရက်စိုက်ပျိုးထုတ်လုပ်သူတွေတင်ပို့မဲ့သူတွေအတွက်သတိထားရမယ့်အချက်တွေကိုမူဆယ်နေဆက်ကုန်သည်ကြီးတူဖြစ်တဲ့ခွာညိုတတိပွဲယုံလုပ်ငန်းရှင်ဆိုင်ခင်မောင်နဲ့ဆွေးနွေးပြီးဒီသတင်းပတ်စီးပွားရေးကဏ္ဍမှာတင်ပြထားပါတယ်ရှင
်။ပြည်ပြည်တရုတ်ဖက်ကိုတရက်တင်ပို့တဲ့ရာသီအားစတော့မယ်ဆိုတော့လောလောဆယ်ဈေးကွက်အနေအထားပေါ့နော်ပုံမှန်ဖြစ်မဲ့အနေအထားရှိပါသလားဆရာတို့ဘယ်လိုသုံးသပ်ပါလဲရှင်ဒီတရားဒီမှာ
တကြနာသွေးမှာပဲဒီတရက်တီးတင်ပို့မှုစတော့မှာဖြစ်တယ်ဒီကျွန်တော်တို့တရုတ်ဖက်မှာဒီ COVID-19 ရောဂါအခြေအနေကတည်ငြိမ်လာတဲ့အနေအထားမျိုးမှာတော့ရှိတယ်ဒါကြောင့်ဒီတရုတ်ကပုံမှန်ဒီဝယ်လိုအားတော့ကျွန်တော်တို့ရှိမယ်လို့မျှော်လင့်ပါတယ်ကျွန်တော်တို့တရက်တီးတွေရဲ့ထူးခြားတဲ့အရေးတွေးထူးခြားတဲ့အရာတာရရတာဒီအရာဒါတရုတ်ဖက်ကစာတုံးတူစာတုံးတူတွေလည်းတစ်နှစ်ထက်တစ်နှစ်ပိုပြီးတော့ဒါလက်ခံလာတဲ့အနေထားမှာရှိတယ်ဒီတော့ဝယ်လိုအားတော့အတိုင်းအတာတစ်ခုထိတော့ခိုင်မြဲနေမှာခိုင်မြဲနေဦးမှာဖြစ်တယ်ဒါပေမဲ့လက်ရှိကမ္ဘာအခြေအနေနဲ့ဟိုဟာတခြားကျွန်တော်မြန်မာနိုင်ငံကနေကူးစက်ပြန့်နှံ့နေတဲ့ကျွန်တော်ဒီ COVID-19 အနေထားကတော့ဒါဒီကျွန်တော်တို့တရက်တီးပို့ကုန်နောက်တရက်တီးဈေးကွက်အခင်းချင်းကိုတော့လွန်မိုးနေဦးမှာဖြစ်ပါတယ
်မူဆယ်ဘက်ကလည်းကုန်တင်ကားတွေအဝင်အထွက်ကိုနည်းနည်းကန့်သတ်တာတွေရှိတယ်လို့ကြားပါတယ်ဆရာဒီဟာတွေကအခုလာမဲ့တရက်ဈေးကွက်အပေါ်မှာတက်ရောက်မှုဟိုဈေးကွက်ပြတ်သွားလာအောင်ထိပေါ့နော်ဒီဖရဲသီးနဲ့သခွားသီးမှာဖြစ်ခဲ့တယ်လို့မျိုးထိစိုးရိမ်စရာရှိပါသလား
တရုတ်ဘက်ကလည်းသူတို့ကုန်တော်ရေးတကားလူဝင်လူထွက်ကဒါတရက်ပြီးတရက်တာကျွန်တော်တို့ဖက်ကယောဂအခြေအနေရသူတို့ထိန်းချုပ်လာကန့်တက်လာတာပိတ်လာတာတွေးရတယ်အဲ့ဒီလိုပေါ့ကျွန်တော်တို့ဖရဲတီးနဲ့သွားမွေးကဒါစိန်ခေါ်မှုမြောက်ဝမ်းများစွာနဲ့နေ့စဉ်နေ့တိုင်းတချို့အချိန်မှာစစ်ပေးလမ်းပိတ်ဆို့မှုအခက်ခဲအခုလိုမျိုးကြတော့ဒါတဘာဝဘေးအန္တရာယ်နဲ့ဆိုင်တဲ့ဒီယောဂအခြေအနေအဲ့လိုမျိုးအများအားကြုံတွေ့ရတယ်ဒီလိုမျိုးကြုံတွေ့ရပေမဲ့ကျွန်တော်တို့တရက်တီးပို့ကုန်ကြတော့ဒီလိုမျိုးစိန်ခေါ်မှုတွေကိုဖုခာတီကနဲ့သူကနည်းနည်းရှောင်ပြီးတော့သွားနိုင်တဲ့အနေအထားတွေနေ့စဉ်နေ့တိုင်းမှာတွေ့ရတယ်ဒီနေ့မှာတော့ဒါမလွဲမတွေ့တော့ရှောင်နိုင်မှမထင်ဘူးဒါပေမဲ့အခင်းကျင်းဒီစိတ်ခွဲအခင်းကျင်းကတရက်တီးနဲ့ဒီဖရဲတီးတခွားမွေးနဲ့မတူဘူးတရုတ်ပြည်ကဝယ်လက်လဲမတူတလို့ပို့ဆောင်တဲ့ပြည်နယ်တွေလည်းမတူဘူးနောက်ပြီးပို့ဆောင်တဲ့ပမာဏချင်းလည်းမတူဘူးနောက်ကျွန်တော်တို့ဒီဖရဲတီးတခွားမွေးလို့အမောက်ပမာဏများများနဲ့တင်ပို့ရတာမဟုတ်တော့ဒီတရက်တီးမှာဒီစိန်ခေါ်မှုတွေကိုတော်တော်လွယ်လွယ်ကူကူနဲ့ပဲဖြစ်စေဆက်ပြီးတော့ထိုးဖောက်သွားလိမ့်မယ်လို့ကျွန်တော်မျှော်လင့်ပါတယ်
။အဲ့တော့ဒီတရက်တီးစိုက်ပျိုးထုတ်လုပ်သူတွေအတွက်ဆောင်ရရှောင်ရပေါ့နော်။ဆရာဘာများဒီလာတော့မဲ့ဈေးကွက်အတွက်ဆရာအကြံပေးနိုင်ပါလဲဆရာ
။တရက်တီးလုပ်ငန်းရှင်တွေဟောနောက်ပြီးတော့တောင်သူတွေအနေနဲ့ကတော့အခုအခက်ခဲကာလမှာကျွန်တော်တို့အရေးသွေးကိုဦးစားပေးပြီးတော့တင်ပို့တင်တယ်။နောက်ပြီးတော့လန်းခီးကြံ့ကြမှုအတွက်ကိုလည်းဒါကြိုတင်ပြင်ဆင်ပြီးတော့တင်ဖို့တင်တယ်တရုတ်ဘက်ကကျန်းမာရေးပြဿနာတွေရှိနေတော့လေနော်ကျွန်တော်တို့မရစ်မဲ့သေးတဲ့အသီးတွေအနုသီးတွေနော်အဲ့ဒါတွေမတင်ဖို့ပါနဲ့နောက်ပြီးတော့အနုသီးတွေကိုဒါဈေးတုပ်ပြီးတင်ဖို့တာမျိုးလည်းမလုပ်ကြပါနဲ့ဒီဖရဲတခွားမနဲ့လာမဲ့တရက်တီးလုပ်ငန်းရှင်တောင်သူတွေအနေနဲ့ကတော့ဒါဒီအချက်တွေကိုဆောင်ရရှောင်ရအနေနဲ့တော့ဒါတတိထားတဲ့အနေထားတွေရှိတယ်အခုလက်ရှိကြုံတွေ့နေရတဲ့ဒီအခက်ခဲစိန်ခေါ်မှုတွေအရာကျွန်တော်တို့တင်ပို့မှုအနေထားကိုပဲလို့ပြောင်းလဲမှာလဲမြန်ဆန်အောင်ပဲလို့ တင်ဖို့နိုင်မယ်ဆိုတော့လည်းနည်းနည်းကြိုတင်ပြီးတော့ဒါစဉ်းစားထားတင်ပါလေ။
တရက်တည်းတင်ပို့မှုอ่ะရောပမာဏဘယ်လောက်လောက်ရှိပါလဲ?တစ်နှစ်တစ်နှစ်ကိုဆရာတို့ကုန်သွယ်ရေးအနေနဲ့
တင်ပို့မှုပမာဏတော့ဒါနှစ်စဉ်အနေနဲ့ပြောရရင်တော့၅တန်ချိန်5,000 6,000ဒီကြားထဲမှာရှိပါလေ။ဒီနေ့နေထားရဆိုရင်တော့ဒါတက်တည်းထွက်ရှိမှုအနေထားရကြည့်ရတာလဲဒါပို့ပြီးတော့များလာမဲ့အနေထားတော့ရှိတယ်။ကျွန်တော်ခန့်မှန်းတလောက်တော့ဒါတန်ချိန်6,000 9,000လောက်ထိရှိနိုင်ပါတယ်။ဒါပေမဲ့တေယောဖက်ရဲ့ဘွယ်လိုပါတေယောဖက်ရဲ့တမန်တော့သူတို့ဝင်နိုင်တဲ့အနေထားသူတို့ရဲ့ဒီအခြေအနေနောက်လမ်းကြောင်းသွားလာမှုအခြေအနေကိုဒါကြည့်ရမယ်ဆိုရင်တော့ကျွန်တော်ထင်တော့တင်ဖို့မှုကတော့နည်းနည်းယောက်ျားကောင်းယောက်ျားနိုင်ပါတယ်အားလုံးချောချောရှူရှူဖြစ်လာမယ်ဆိုရင်တော့တင်ဖို့နိုင်မှုကခါတိုင်းထက်လဲဖို့တိုးတက်နိုင်မယ်အလားအလာတော့ရှိပါတယ်ဒါပေမဲ့အခုလက်ရှိကြုံတွေ့နေရတဲ့စိန်ခေါ်မှုအခက်ခဲရတော့ကိုတော့ကျွန်တော်တို့တည်တည်ကာလအတွင်းမှာစောင့်ကြည့်ရမှာဖြစ်ပါတယ်
ကိုဗစ် -19 ဖြစ်သွားပြီးတဲ့နောက်မှာသူတို့ဘက်ကဝယ်လိုအားတိုးလာပါသလားဝယ်လိုအားခြေနေဘယ်လိုရှိပါလဲ
ရဲ့တခွာဝယ်လိုမှုကတော့လုံးဝကျဆင်းသွားတယ်ဝယ်လိုအားကျဆင်းသွားလို့လဲကျွန်တော်ဘက်ကရဲ့တခွာတောင်သူတွေအခင်းထဲမှာတင်အများကြီးနှစ်နာဆုံးရှုံးပြီးတော့လေလွင့်ကုန်တယ်အများကြီးလဲဒါအဲ့ဒီကာလမှာကက်စီဆုံးရှုံးမှုကြုံတွေ့ပြီးတော့ဒါစီးပွားပြတ်သွားတဲ့ဒါတောင်သူတွေတော့အများကြီးရှိပါတယ်ဒါနှစ်နာဆုံးရှုံးမှုပမာဏတော့တော်တော်များခဲ့ပါတယ်ကျွန်တော်တို့အကြမ်းဖျင်းခန့်မှန်းရတာဆိုရင်အဲ့ဒီကာလကဝယ်လို့အားရက်ဆိုင်သွားတဲ့အနေအထားဖြစ်သွားတော့ဒီတောင်သူတွေအနေနဲ့ဆုံးရှုံးမှုစုစုပေါင်းကကျွန်တော်တို့အမေရိကန်ဒေါ်လာ90,000,000,000ကိုရှိပါတယ်